အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကေးနဲ့မနေ့ကတွေ့ဆုံပြီးနေအိမ်အဝင်ဝမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကဂျွန်မက်ကေးနဲ့တွေ့ဆုံပြောဆိုမှုကိုသူ့အနေနဲ့ကျေနပ်အားရကြောင်းအမေရိကန်အစိုးရကမြန်မာအစိုးရပေါ်စီးပွားရေးပြစ်ဒဏ်ခတ်မှုတွေလုပ်ထားတာဟာအမျိုးသားရင်ကြားစစ်ရေးပေါ်ပေါက်စေလိုတာကြောင့်ဖြစ်တဲ့အတွက်သူ့အနေနဲ့လည်းရင်ကြားစစ်ရေးဖြစ်လာစေလိုကြောင်းရှင်းလင်းပြောကြပါတယ်တခါဂျိုမေကင်းကအစိုးရနဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးရေးဖြစ်ပေါ်လာအောင်သူ့ခရီးစဉ်အတွင်းမြန်မာအစိုးရကိုတိုက်တွန်းပြောဆိုမယ်လို့ကြိုတင်ပြောခဲ့တာရှိတာကြောင့်ဘယ်လိုရလအကောင်းတွေမြင်ရပြီလဲဆိုတဲ့သတင်းတော်တူရဲ့မိကုံးကိုဒေါန်ဆန်းစုကြည်ကအခုလိုဖြေကြားပါတယ်အတန်ကြည်လင်မှုမရှိတာကိုသတိခံပါခင်ဗျာ။ဒေါအောင်ဆန်းစုကြည်ပြောတာကနိုင်ငံတကာအတိုင်းဝန်းကအများကဝိုင်းပြောတဲ့အခါမျိုးတွေမှာရင်းများစီကိစ္စကိုအစိုးရကလည်းပိုပြီးစဉ်းစားလာနိုင်မယ်လို့သူထင်ကြောင်းအဆုံးသတ်မှာပြောသွားတာပါ။သတင်းတော်တူဦးကမြန်မာအစိုးရဟာတရုတ်အစိုးရနဲ့ရင်းရင်းနှီးနှီးဆက်ဆံနေခြင်းမှာဒေါအောင်ဆန်းစုကြည်နဲ့ NLD ကအမေရိကန်အစိုးရနဲ့ဖလဲတကင်းဆက်ဆံနေတာကြောင့်ဒီဆက်ဆံရေးလမ်းကြောင်းနှစ်ခုဟာထိတ်တိုက်သွားတွေ့မဲ့သဘောဖြစ်မနေဘူးလားလို့မေးတဲ့အခါဒေါအောင်ဆန်းစုကြည်ကသူ့အနေနဲ့အဲ့ဒီလိုဖြစ်မယ်လို့မယူဆကြောင်းတရုတ်နိုင်ငံဟာပြောင်းလို့ရွှေ့လို့မရတဲ့အမြဲတမ်းအိမ်နီးချင်းနိုင်ငံဖြစ်တာကြောင့် NLD ပါတီအနေနဲ့တရုတ်အစိုးရကိုရင်းရင်းနှီးနှီးဆက်ဆံလိုကြောင်းမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နှစ်နိုင်ငံကြားမျှတတဲ့ဆက်ဆံရေးတွေရေရှည်မှာဆက်ရှိနေဖို့လိုလားကြောင်းရှင်းပြသွားပါတယ်။အမေရိကန်နဲ့မြန်မာကြားဆက်ဆံရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပြောတာကတော့အစိုးရချင်းပြည်သူချင်းဆက်ဆံရေးလမ်းကြောင်းနှစ်ခုရှိကြောင်းပြောရင်းဆက်ပြောတာကအခုတလောအချင်းထောင်တချို့မှာနိုင်ငံအချင်းသားတွေအစာအခံဆန္ဒပြနေတဲ့သတင်းတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့အမြင်ဘယ်လိုရှိပါသလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ပြန်ဖြေတာကနိုင်ငံရေးအကျဉ်းသားတွေအစာငတ်ခံဆန္ဒပြတဲ့အခြေအနေဟာစိတ်ပူစရာကောင်းကြောင်းပထမတော့အစာငတ်ခံဆန္ဒပြကြပြီးအာဏာပိုင်တွေဘက်ကသဘောထားပြော့ပြောင်းမှုတွေပြသခဲ့ပေမဲ့နောက်ပိုင်းမှာအခြေအနေတွေဆိုးလာတာကိုကြားရကြောင်းအထူးသဖြင့်နိုင်ငံရေးအကျဉ်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးစိုးရိမ်မိကြောင်းဒီလိုပဲအစာငတ်ခံဆန္ဒပြမှုတွေဆက်ဖြစ်နေမယ်ဆိုရင်တော့ရေရှည်မှာအလားအလာမကောင်းနိုင်ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြပါတယ်တခါဒေါအောင်ဆန်းစုကြည်အနေနဲ့အမေရိကန်အပါအဝင်နိုင်ငံတကာကတန်တမန်တွေနဲ့အခုလိုပဲတွေ့ဆုံနေတာဟာတောင်မတင်ရေမကျဖြစ်နေတဲ့မြန်မာနိုင်ငံရေးဒီအတိုင်းဆက်သွားမှာလားဆိုတဲ့နောက်ထပ်သတင်းတော်တူရဲ့မေးခွန်းကိုဖြေကြားရမှာတော့မြန်မာနိုင်ငံရေးဟာ NLD နဲ့တန်တမန်တွေကြားတွေ့ဆုံမှုတစ်ခုတည်းပေါ်မှာသာမူတည်နေတာမဟုတ်ကြောင်းအပြောင်းလဲတွေဟာပြည်သူလူထုပေါ်မှာမူတည်နေတာဖြစ်ကြောင်းဖြေကြားပါတယ်ဒါအပြင်တကယ်နိုင်ငံရေးခရီးကိုလျှောက်ရမှာကတော့မြန်မာနိုင်ငံသူနိုင်ငံသားတွေကိုယ်တိုင်ပဲဖြစ်ကြောင်းဘယ်လိုပုံစံနဲ့လျှောက်ကြမယ်ဆိုတာကိုတော့မြန်မာနိုင်ငံသားတွေကိုယ်တိုင်ဆုံးဖြတ်ကြရမှာဖြစ်ကြောင်းပြောကြားသွားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ဇွန်လအကုန်ဇူလိုင်လတဲမှာနေဟုခရီးထွက်ဖို့ရှိကြောင်းသူ့ရဲ့ခရီးစဉ်အသေးစိတ်ကိုတော့မဆုံးဖြတ်ရသေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ။